ကိုရိုနာဗိုင်းရပ်စ်မျိုးဗီဇာဖွဲ့စည်းပုံဆင့်ကဲပြောင်းလဲတာကပုံမှန်ဖြစ်စဉ်တစ်ခုဖြစ်ပြီးအနာဂတ်မှာဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်တွေကိုပို့ပြီးတော့တွေ့လာမှာဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ
် With regards to the UK and South Africa, these are two separate virus variants that have emerged at the same time.
UK နဲ့တောင်အာဖရိကနိုင်ငံတွေမှာတွေ့ရတဲ့ဗိုင်းရပ်စ်ကတစ်ချိန်တည်းမှာပေါ်လာတဲ့မတူညီတဲ့ဗီဇာပြောင်းဗိုင်းရပ်စ်တွေဖြစ်ကြောင်းအဲ့ဒီဗိုင်းရပ်စ်နှစ်မျိုးလုံးဗိုင်းရပ်စ်ရဲ့ပရိုတိန်းလက်တံမှာဗီဇာဆင့်ကဲပြောင်းလဲသွားတာဖြစ်လို့မတူညီတဲ့မျိုးစိတ်ကွဲဗိုင်းရပ်စ်တွေဖြစ်လာကြောင်း WHO ရဲ့အရေးပေါ်အစီအစဉ်နည်းပညာဆိုင်ရာအကြီးအကဲ Maria Van Kerkhove ကတင်းနှံလာနေကသတင်းစာရှင်းလင်းပွဲမှာပြောသွားတာဖြစ်ပါတယ်ဒါပြင်အဲ့ဒီမျိုးပီဇာပြောင်းဗိုင်းရပ်စ်မျိုးစိတ်ကွဲနှစ်မျိုးလုံးနဲ့ပတ်သက်ပြီးစေယုံတရတဲ့လူအရေးအတွက်နဲ့တည်ဆုံးမှုနှုန်းတွေကို28ရက်အတွင်းလေ့လာခြင်းအရမူလကိုရိုနာဗိုင်းရပ်စ်နဲ့ကွာခြားမှုမရှိကြောင်းနဲ့အနာဂတ်မှာအဲ့ဒီလိုမျိုးပီဇာပြောင်းဗိုင်းရပ်စ်တွေပိုးပြီးတော့ကြီးလာနိုင်မှာဖြစ်ပေမဲ့လက်ရှိဗိုင်းရပ်စ်တွေနဲ့မကွာခြားဘူးလို့လည်း Maria Van Kerkhove ကပြောပါရယ်မျိုးဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ကူးစက်နေမှုကို UK နိုင်ငံမှာပထမဆုံးတွေ့ကြတာဖြစ်ပြီးအဲ့ဒီနောက်တောင်အာဖရိကဂျပန်ကနေဒါနဲ့တောင်ကိုရီးယားနိုင်ငံတွေမှာထပ်ပြီးတော့တွေ့ကြတာဖြစ်လို့ကူးစက်မှုပုံမြင်တဲ့ဗိုင်းရပ်စ်မျိုးစိတ်နဲ့ပတ်သက်ပြီးကမ္ဘာတဝန်းလူလူကျန်းမာရေးဆိုင်ရာစိုးရိမ်ပူပန်မှုတွေထွက်ပေါ်လာနေတာလည်းဖြစ်ပါရင်ရှင်